မြန်မာနိုင်ငံကဘိန်းစိုက်ပျိုးထုတ်လုပ်မှုကတော့မနှစ်2023ခုနှစ်အတွင်းမှာ35ရာခိုင်နှုန်းတိုးလာခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံဘက်ကတော့တာလီဘန်အဖွဲ့ကနေပြီး2022ခုနှစ်တုန်းကပိတ်ပင်တားမြစ်တဲ့အမိန့်ကိုထုတ်ပြန်ပြီးတဲ့နောက်မှာဘိန်းစိုက်ပျိုးထုတ်လုပ်မှုကမနှစ်က65ရာခိုင်နှုန်းကျဆင်းသွားပါတယ်ဆိုတော့ကုလသမဂ္ဂမွေးရေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကဒီကနေ့ရက်စွဲနဲ့စစ်တမ်းကိုထုတ်ပြန်ပါတယ်လက်တလောနိုင်ငံတွေမှာပြည်ပခါတွေဖြစ်နေတဲ့အတွက်ဘိန်းဆိုင်ပြုံးမှုတိုက်ဖြတ်ရေးကိုမလုပ်ပါဘူးဆိုတာကိုစစ်ကောင်စီပြည်ထရေးဝန်ကြီးဗိုလ်ချုပ်ရာပြေးက UNODC ကဒီကနေ့ထုတ်ပြန်တဲ့စစ်တမ်းအပေါ်မှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင်